မ္မာနိုင်ငံပြည်သူ့လွှတ်တော်မှာမကြသေးခင်ကအတည်ပြုပေးလိုက်တဲ့ပုံနေချင်းနဲ့ထုတ်ဝေမှုလုပ်ငန်းဥပဒေဟာမကျေနပ်မှုတွေရှိနေတဲ့အတွက်ဒီကိစ္စကိုလွှတ်တော်တွင်မှပြန်လည်ဆွေးနွေးဖို့ဖြစ်နိုင်ပါသေးတယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောကြားခဲ့ပါတယ်။ဒီဥပဒေမူကြမ်းဟာမြန်မာပြည်ကြားရေးဝန်ကြီးဌာနအနေနဲ့မြန်မာစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းမှုမရှိဘဲတစ်ဖက်သက်ရေးဆွဲတင်ပြခဲ့တဲ့ဥပဒေကြမ်းဖြစ်တယ်လို့မြန်မာစာနယ်ဇင်းကောင်စီနဲ့သတင်းမီဒီယာကွန်ရက်အဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်။
ကျွန်တော်တို့ကမနှစ်ကစက်တင်ဘာလမှာဝန်ကြီးရောင်းကြီးနဲ့တွေ့ခဲ့တယ်ပြီးတော့ညာကြီးစာနေရင်းကောင်စီဖွဲ့စည်းခဲ့တယ်အဲ့ချိန်ကသူတို့မှပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဥပဒေပေါ့နော်ချို့ပါတော့1962 Printing and Printers and Publishers Registration Law လို့ခေါ်တယ်ပုံနှိပ်သူများနဲ့ထုတ်ဝေသူမှတ်ပုံမြင်ခြင်းဥပဒေအဲ့လိုဟာမျိုးကိုကျွန်တော်တို့ကအစားထိုးမယ်လို့ကျွန်တော်အဲ့ချိန်ကလုံးဝမမျှော်လင့်တာဘူးကျွန်တော်လည်းနားမလည်တာဟိုပြင်ကျင်းဝန်ကြီးဌာနနဲ့စာနေရင်းကောင်စီကြားထဲမှာအဲ့လိုဥပဒေမျိုးကျန်လုံးလိုက်မယ်လို့ကျွန်တော်တို့မျှော်လင့်တာဘူးနောက်တစ်ခုကကျွန်တော်တို့ရဲ့အဲ့ဒီသတင်းမီဒီယာဥပဒေလို့ press law လို့ခေါ်တဲ့အင်္ဂလိပ်လို့ press law လို့ခေါ်တဲ့သတင်းမီဒီယာဥပဒေကိုရေးဆွဲဖို့ခွင့်ပေးတဲ့အချိန်မှာကျွန်တော်တို့ကအဲ့ဒီပုံနှိပ်ထုတ်ဝေတဲ့အပိုင်းကိုလည်းအဲ့ထဲမှာပဲအကျုံးဝင်စေမယ်ပေါ့နော်ထည့်သွင်းမယ်ဒါပေမဲ့ကျွန်တော်ရေးခွင့်အပြင်အယူဆကတော့ဒီပုံနှိပ်ချက်တွေကိုဟိုမှတ်ပုံတင်ခိုင်းတဲ့ဟာကိုကျွန်တော်တို့ကဟိုမလိုချင်တော့ဘူးပေါ့နော်ဒီဟာကအော်ချက်စနခုနှစ်တည်းကတောက်ချောက်ပုံနှိပ်ချက်တွေမှတ်ပုံတင်တခါလေအဆုံးဆုံးပြောရရင် copy ရတော့မိတ်တူကူးဆက်တော့မှတ်ပုံတင်ခဲ့တဲ့ခေတ်တွေရှိခဲ့တော့ဆိုတော့ကျွန်တော်တို့ရပုံနှိပ်ချက်ကဘာမှပြော့တူ business လုပ်တာဘာမှမှတ်ပုံတင်ကြမလို့ဆိုတော့အဲ့ဒီလိုမျိုးအယူဆမျိုးကျွန်တော်ခြေခံတာတော့ဒီပုံနှိပ်သူတွေထုတ်ဝေသူတွေဥပဒေ60နှစ်ဥပဒေကကျွန်တော်တို့သတင်းမီဒီယာဥပဒေထွက်လာရင်60နှစ်ဥပဒေကိုဖျက်သိမ်းမယ်ဆိုတဲ့စာပိုင်းကိုနောက်ဆုံးမှထည့်မယ်လို့အဲ့ဒီအချိန်ကကျွန်တော်တို့နားလည်တာတော့ဒီဥပဒေတရားတစ်ခုပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဥပဒေတို့အခုခေါ်တဲ့ဥပဒေမျိုးထပ်ထွက်လာမယ်လို့ကျွန်တော်တို့အချင်းကမျှော်လင့်တာဘူး
ပြီးခဲ့တဲ့သတင်းပတ်တုန်းကမြမအလင်းသတင်းစာမှာဖော်ပြထားတဲ့ပြန်ကြားရေးဝန်ကြီးနဲ့စာနယ်ဇင်းကောင်စီတို့တွေ့ဆုံပွဲမှတ်တမ်းပေါ့နော်အဲ့ဒါနဲ့အဲ့ဒီဟာကိုဖတ်ပြီးတော့ကျွန်တော်နားလည်လိုက်တာကတော့ဒီပြန်ကြားရေးဝန်ကြီးဌာနအနေနဲ့သတင်းစာနယ်ဇင်းကောင်စီကိုတာဝန်ပေးတာကတော့သတင်းစာနယ်ဇင်းမီဒီယာရေးပါသူတို့ဘက်ကတော့ဒီပုံနှိပ်ထုတ်မွေဥပဒေကိုရေးဆွဲပါမယ်ဆိုတဲ့ဟာမျိုးကိုနှစ်ဖက်အပြန်အလှန်နားလည်မှုယူထားတယ်ဆိုတော့ဟိုကြည်ကြည်လည်လည်သဘောပေါက်တယ်လို့သူတို့ပြောဖော်ပြထားတယ်မဟုတ်ဘူးလား
အဲ့ညမှာဂျာမန်တစ်ဆင့်လိုနေတာပေါ့နော်အဲ့ညမှာဂျာမန်အဖြစ်ပြက်တစ်ဆင့်ရှိတယ်ဗာလဲဆိုတော့ဒီကနေ့2012စက်တင်ဘာလသဘောတူညီစင်မှာအဲ့လိုမျိုးသူတို့ဘက်ကပုံနှိပ်သူထုတ်ဝေသူဥပဒေမျိုးထွက်လာလိမ့်မယ်ဆိုတဲ့ဟာမျိုးကသူတို့ဘက်ကလည်းကျွန်တော်တို့အသိမပေးခဲ့ဘူးကျွန်တော်တို့ကတော့ဒီသတင်းမီဒီယာဥပဒေအားမီဒီယာနဲ့ပတ်သက်လို့အားလုံးကိုနှွမ်းချုံမယ်ပေါ့နော်ဆိုပါတော့ broadcasting ကတော့တရားတောင်းရင်တွားလိမ့်မယ်ဒါပေမဲ့ channel print media တွေ online media တွေအားလုံးနှွမ်းချုံမယ်လို့ကျွန်တော်တို့ကအဲ့ကျန်နားလည်ထားတယ်သူတို့ကကျွန်တော်တို့ပုံနှိပ်သူနဲ့ထုတ်ဝေသူတွေဥပဒေလိုမျိုးဟို enterprise law industry law အဲ့လိုမျိုးလုပ်ငန်းဥပဒေလိုမျိုးလာလိမ့်မယ်လို့ကျွန်တော်တို့အချင်းကမပြောတော့ဘူးဒါပေမဲ့ 3.28 ရဲ့မှာသူတို့သတင်းစာမှာစပြီးတော့ဥပဒေမူကြမ်းစကြေညာလိုက်တဲ့အချိန်မှာစာနယ်ဇင်းကောင်စီနဲ့မီဒီယာနယ်ပယ်မှာ recommend အော်တော့တယ်ပေါ့နော်ဟာဒီဟာက1962ဥပဒေပုံများပြန်အသက်သွင်းမှာလားဒီဟာမျိုးကိုကျွန်တော်တို့ကမလိုအပ်တော့ဘူးလို့ယူဆတာဟာဘာဖြစ်လို့ငုံရင်းလာလဲဆိုပြီးတော့အဲ့ဒီမှာမလာတဲ့မှာဟိုကျင်းတော်ရင်းမော်နော်ဆန်စာနေစင်းကောင်ကြီးကလည်းသူတို့ကိုစာပို့တာတွေဒီဥပဒေမျိုးလက်မခံဘူးဆိုတဲ့ဟာတွေမှတ်လာတယ်မှာဖြစ်ပျက်ခဲ့တယ်မီဒီယာဖွဲ့စည်းတွေလည်းကြာနေလေးဟိုသတင်းစာဆရာဖွဲ့စည်းသတင်းစာသမားဖွဲ့စည်းတွေကလည်းဒါတွေကန့်ွက်ခဲ့တယ်ဒါပေမဲ့အဲ့ဒီဟာပြီးတော့ကြကြံပြီးတဲ့နောက်ပိုင်းမှာဧပြီလကုန်နဲ့မေလပိုင်းမှာပြည်ငြိမ်းဝန်ကြီးဌာနကစာနေစင်းကောင်ကြီးကိုလာပြီးတော့ဟိုဆွေးနွေးတယ်ပြည်ငြိမ်းမှုရုပ်တင်ဆွေးနွေးဦးဆောင်မလားဆွေးနွေးတယ်ဆိုလိုတာကတော့သူတို့ရဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေနဲ့ကျွန်တော်တို့ရဲ့သတင်းမီဒီယာဥပဒေနဲ့ဟိုဘယ်လိုမှပြိပက္ခမဖြစ်ပါဘူးအဲ့ဒီနှစ်ခုကဆန့်ကျင်ဘက်မဖြစ်ပါဘူးသူတို့စီရဟာကိုလည်းမလိုချင်တဲ့ဟိုမလိုလားတဲ့အပိုင်းတွေကျွန်တော်တို့သဘောမတူတဲ့အပိုင်းတွေကိုပြောပါထောက်ပြပါဝေဖန်ပါဆွေးနွေးပါပြီးတော့ကျွန်တော်တို့ရဲ့သတင်းမီဒီယာဥပဒေကိုလည်းသူတို့တချို့အပိုင်းတွေကိုသူတို့ဝေဖန်မှာပေါ့နော်အဲ့လိုမျိုးစီဝေး3ချိန်လုပ်ခဲ့တော့အဲ့ဒီ3ချိန်လုပ်ပြီးတဲ့နောက်မှာကျွန်တော်တို့ကဟိုကျွန်တော်တို့ဘက်ကထောက်ပြနေတဲ့အပိုင်းတွေအချက်လက်တွေနဲ့ဟိုပေးလိုက်တယ်ပြည်ញိုင်းဝင်ကြီးတနာပေးလိုက်တယ်အဲ့ဒီဟာတွေသာတကယ်သူတို့ဟိုတကယ်သဘောထားမှန်မှန်နဲ့တင်ပြခဲ့လို့အဲ့ဒီဟာတွေကိုလွတ်တော်ကလည်းဟိုသူတို့တင်ပြတဲ့အချိန်လက်ခံတယ်ပေါ့ဗျာအခုကတော့သူတို့တင်ပြတယ်လို့ပြောတယ်တိုးပေမဲ့ဘယ်လိုပုံစံနဲ့တင်ပြတယ်ဆိုတာကိုကျွန်တော်တို့အခုချိန်မှာမသိနိုင်သေးဘူးပေါ့နော်
ဟုတ်ကဲ့ဒီနေရာမှာဒီအဲ့ဒီသတင်းစာထဲမှာဖော်ပြထားတဲ့အစည်းအဝေးမှတ်တမ်းအရာ ဆိုလို့ရှိရင်ဝင်းကြီးဦးအောင်ကြည်ဘက်ကစာနေစဉ်ကောင်းစီကိုစာရှိချိန်ရေးတယ်ရေးပြီးတဲ့အခါမှာတုံ့ပြန်ချက်မရဘူးပြီးတော့လိုအပ်ချက်အရာပုံလေးဥပဒေကိုသူတို့ခုလွတ်တော်တင်လိုက်ရတဲ့အခါကျတော့သူတို့အနေနဲ့လွတ်တော်တင်အောင်မတင်နိုင်တဲ့လွတ်တော်ကနေပြီးတော့ဒီကိစ္စကိုအတီးပြုတယ်မပြုတယ်စာလွတ်တော်ကိစ္စဒါမဲ့လွတ်တော်ကအတီးပြုလိုက်ပြီးရေဆိုတော့လွတ်တော်ထဲမှာအခုအောင်စရာကောင်း နေရာမှာတခဲနဲ့တီးပြလိုက်တဲ့သဘောကိုကျွန်တော်တွေ့ရတယ်လေအခုနောက်ပိုင်းမှာတော့အခုဟိုဒေါအောင်ဆန်းစုကြည်ရဲ့ပြောစကားအရဆိုလို့ရှိရင်တို့အနေနဲ့ဒီကိစ္စကဟိုနှစ်ဖက်ကြည်ကြည်လည်လည်ဆွေးနွေးထားပြီးတဲ့ကိစ္စလို့ယူဆတဲ့အတွက်ကြောင့်လို့အတီးပြပေးလိုက်ရပါတယ်ဆိုတဲ့သဘောမျိုးဖြစ်နေတယ်အဲ့တော့လွှတ်တော်ထဲမှာလည်းဒီကိစ္စကိုအတီးပြပေးပါတယ်ဆိုတဲ့လွှတ်တော်အမတ်တွေကဒီကိစ္စကိုကြာကြာနာနာမလေ့လာဘဲနဲ့အဲမျက်စိစုံမှိတ်ပြီးတော့ယူဆချက်တစ်ခုနဲ့အတီးပြပေးလိုက်တယ်ဆိုတဲ့သဘောမျိုးရောက်မနေဘူးလား
လွတ်တော်အမတ်တွေပိုင်းမှာလည်းဒီမီဒီယာမှာဗားရီဖြစ်နေတဲ့ဆွဲဟာကိုတချို့ပိုင်းတွေသူတို့လဲဟာမျိုးပိုင်းတွေလည်းရှိတယ်လို့ကျွန်တော်ထင်တယ်မီဒီယာမှာရေးသားနေကြတဲ့ဟာတွေနောက်တော့မီဒီယာသမားတွေကဗားရီလိုတဲ့လိုလားတဲ့အဲ့ဒီပုံနှိမ်ချင်းနဲ့ထုတ်ဝေခြင်းဥပဒေမှာဗားရီပဲအချက်လက်တွေကိုဒီကဝေဖန်ထားတဲ့ဆွဲဟာမျိုးတွေကိုသူတို့ဟိုဘယ်လိုခေါ်မလဲလဲဟာသွားတယ်သူတို့အဲ့ဒါတွေအာယုံမဆိုင်မြူးမပြူးမိဘူးဟိုမျက်စိချန်သွားတယ်သူမဟုတ်တို့မှာဖတ်မိလို့ထင်တယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ထောက်ပြတဲ့အဓိကအကျဆုံးချက်လက်တစ်ခုကတော့ဟိုပုံနှိပ်သူနဲ့ထုတ်ဝေသူတွေကို line tin သဘောမျိုးပေါ့နော်။မှတ်ပုံတင်လို့တော့ရေကွက်အဖြစ်ခေါ်တယ်။ဒါပေမဲ့ line tin သဘောမျိုး line tin ရှိမှ line tin ကိုတင်လိုက်ရင်လုံးလို့မရဘူး။အဲ့ဒီအချက်ကိုကျွန်တော်တို့ဟို channel စင်းကောင်တီရောတခြားမီဒီယာသမားတွေရောထောက်ပြကြတာပါ။ channel စင်းကောင်တီရဲ့ဟိုဘယ်လိုခေါ်မလဲပြင်ဆင်ဖို့ဟိုပြီးတဲ့အချက်လက်တွေမှာအဲ့ဒါကလည်းအဓိကပါတယ်။အခုပြည်သူလွတ်တော်မှာတီးပြလိုက်တဲ့အခါမှာအဲ့ဒီအချက်လက်တွေကျွန်တော်တို့ရဲ့ပြောရတဲ့ပြင်ဆင်မှုပြောရတဲ့အချက်လက်တွေကဘာမှမပြင်းမဲနဲ့ဒီတိုင်းပါလာတော့အဲ့ဒီမှာဟိုဟိုဘယ်လိုခေါ်မလဲကျွန်တော်တို့ကသဘောတူညီချက်ချိုးဖောက်ခံရတယ်လို့ကျွန်တော်တို့ခံစားတာအဲ့ဒီအချက်ပါ
ဟုတ်ဟုတ်တယ်လေဒါပေမဲ့ဒီလိုဥမြင့်ကျော်တို့အခုပြောပြနေတဲ့ကန့်ကွက်တဲ့ထောက်ပြရတယ်ဆိုတဲ့အချက်တွေကအခုမှအတီးပြုတ်ပြီးမှထောက်ပြတာမှမဟုတ်တာအစောပိုင်းတုန်းကလည်းအဲမီဒီယာအင်တာဗျူးတွေမှာလူသိရှင်ကြားထောက်ပြနေကြတာပဲဒါပေမဲ့လွှတ်တော်တွင်မှာအတီးပြုတ်ပေးပါတယ်ဆိုတော့ဒီလွှတ်တော်အမတ်တွေကဒီကိစ္စကိုဟိုသတိမပြုဘဲနဲ့အတီးပြုတ်ပေးလိုက်တယ်ဆိုတာကတော့နောက်ပိုင်းမှာဒါနောက်ကြောင်းပြန်လို့ရမယ်ကိစ္စရောဖြစ်နိုင်ပါတော့မလားဥရွှေမန်းကတော့ဒီကိစ္စကပြန်ပြီးတော့စဉ်းစားနိုင်ပါတယ်ဆိုပြီးတော့ပြောပေမဲ့လည်းဒါမျိုးကဖြစ်တဲ့ကိစ္စလို့ယူဆတာ
ဒါမျိုးကတော့ဟိုလွတ်တော်အမတ်တွေလွတ်တော်ကိုယ်စားလှယ်တွေပေါ့နော်လွတ်တော်ကိုယ်စားလှယ်တွေဘိုင်းရဲ့ဟိုအောက်ခြေမှာဘာတွေဖြစ်နေလဲလူတွေကြားထဲမှာဘာဖြစ်နေလဲသူ့နေပယ်ထဲမှာဘာတွေဖြစ်နေလဲဆိုတဲ့ဟာကိုဟိုလုံလုံလောက်လောက်နားထောင်ဖို့ဟိုနည်းနည်းလေးအားနေကြတယ်လို့ကျွန်တော်တော့ထင်ပါတယ်ဥပမာဆိုပါတော့ဟိုလွတ်တော်မှအားလုံးကတော့ဒီမီဒီယာအကြောင်းသိခြင်းမှသိမယ်လွတ်တော်မှအားလုံးကလေယာဉ်မြေဥပဒေအကြောင်းသိခြင်းမှသိမယ်ဒါပေမဲ့ဒီမီဒီယာနဲ့ပတ်သက်လို့သူဟိုလွတ်တော်ပါတီတခုမှသူ့ဟာသူတာဝန်ခွဲမှုရှိပြီးတော့သူတို့စောင့်ကြည့်ပြီးတော့ဟိုလေးလာနေပို့တော့လိုတယ်ထင်ပါတယ်အခုဒီကိစ္စမှာဒီလိုတွေဒီဟိုမှတ်ပုံတင်ခြင်းပေါ့နော်ဟို license ကိစ္စမျိုးကိုပြောရတယ်ဆိုတဲ့ဟာမျိုးကိုအဲ့ဒီဟာတွေလည်းမီဒီယာတွေမှာပါခဲ့တာတွေရှိတယ်နောက်တော့ကျွန်တော်တို့အဲ့ဒီဟာမျိုးကိုပြန်ပြန်ရေးစာပို့ရတာရှိတယ်မီဒီယာမှာပြောရတာရှိတယ်အဲ့ဒါမျိုးကိုလွတ်တော်မှဟိုသွေးနေဖို့ဟိုဝေတဲ့အခါမျိုးမှာဒီအချက်ကိုသွေးနေတဲ့လူတွေကအဓိကမသွေးနေကြဘူးဆိုတဲ့ဟာကမတော်မတ်ပိုင်းနေမှလည်းအားနေတော့ဘယ်ပါတီပဲပါတီရဲ့လို့တော့မဟုတ်တခြားသွေးနေတဲ့ဟာတွေကတခြားအကြောင်းအရာတွေဖြစ်နေကြတယ်
အဲ့တော့ဒီစာနယ်ဇင်းမီဒီယာသမားတွေရဲ့စာနယ်ဇင်းကောင်စီရဲ့အပိုင်းကရောလုံလောက်တဲ့သတင်းအချက်အလက်တွေလိုက်ပြီးတော့ဖြန့်ဖြူးပေးတာနောက်ပြီးတော့လှုံ့ဆော်ပေးတာတွေရောလုပ်ခဲ့ရလား
အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကကော်မတီတွေနဲ့တွေ့တယ်ပေါ့နော်ဟိုဘယ်လိုပြောမလဲလွှတ်တော်အမှန်တိုင်းကိုတော့ကျွန်တော်တို့ဘယ်လိုပြောမလဲအဲ့ဒီအချက်အလက်တွေဖြန့်ဝေပေးတာတော့ဘာလို့တော့မရှိခဲ့ဘူးသူပဲဟိုဟိုနေမနော်ကျွန်တော်တို့ဒီအဲ့ဒီလွတ်တော်ပြန်မစမြင်ရဲ့ပိုင်းလို့မှာဟိုအားကစားနဲ့ဟိုပြည်သူဆက်ဆံရေးသူရဝေမြစ်တို့ကော်မတီနဲ့ကျွန်တော်တို့တွေ့တယ်နောက်အဲ့ဒီမှာပဲတခါဥပဒေကြမ်းကော်မတီပြည်သူလွတ်တော်ရဲ့ဥပဒေကြမ်းကော်မတီကတွေ့မှုလည်းပါတယ်ဆိုတော့အဲ့ဒီတွေ့ဆုံတဲ့ပိုင်းမှာကျွန်တော်တို့တော်တော်များများတော့ဟိုပြည်ပြည်ဆုံဆုံကျွန်တော်တို့လူချင်းနဲ့အချက်လက်တွေကိုထောက်ပြပြီးကျွန်တော်တို့ပြောခဲ့တယ်အဲ့ဒါတော့စာနေချင်းကောင်စီနဲ့အဲ့ကော်မတီနဲ့တွေ့တာပဲတခြားဘယ်မှမပါဘူးနော်ဆိုတော့ကျွန်တော်တို့သိတဲ့မှာတော့ဟိုလွတ်တော်ကော်မတီကလည်းဒီဘက်ကကျွန်တော်တို့ရဲ့လူလာချက်တွေကိုပြရပြီပေါ့နော်တော်တော်လေးနားလေသဘောပေါက်ပြီလို့ကျွန်တော်တို့ယူဆတာပေါ့နော်ဟိုအမတ်တိုင်းကိုတော့ပါတီတိုင်းကိုတော့ကျွန်တော်တို့တော့အဲ့လိုမျိုးအချက်လက်တွေပေးပို့တာတော့ဟိုနင်းတာတော့ဟိုမလုပ်ခဲ့ဘူးပေါ့နော်အဲ့ဒါတော့မှန်ပါတယ
်အခုမကြခင်ပါပေါ့ဒီ Umi Choro ye di Sanazin Council ya ni biro Dream Media u re mu chan yi swe biro tin twin ne mai solution yo ai ho che let di ga pian cha yi win ji thana ye lu la jet de ne kai ni ba ma la bu lu hni nai mu shi de le khanya
tru ga ai ho online ne ma ro mi la le ma April la kon ne mi la le ma pian cha yi win ji thana ne tong jing Sanazin Council ne twei de chein ma tru ga ai boun nei tu ne boun nei chin ne thau jin u re ma အဲ့ဒီလိုချက်လက်တွေသူတို့ပြင်ဆင်ပေးဖို့သူတို့ပြင်ဆင်ကြီးပြန်တင်ပေးဖို့သဘောတူရတယ်ဆိုတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒရင်မီဒီယာဥပဒေတွေကအဲ့ဒီပုံနှိပ်နဲ့ထုတ်ဝေတဲ့အပိုင်းကိုကျွန်တော်တို့ကအဲ့ဒီအခန်းပေါ့နော်အဲ့ဒီဟိုအပိုက်တွေကိုကျွန်တော်တို့ထုတ်ပယ်လိုက်တော့ပေါ့နော်ထုတ်ပယ်လိုက်ဆိုတာဒါနှစ်ဖက်ဟိုဘယ်လိုကွန်မလဲနှစ်ဖက်သဘောတူညီပြီးတော့သူတ နဲ့ခုပြိပခါဖြစ်တဲ့ဟာတွေလွတ်တော်ကောမဒီတွေကလွတ်တော်မတ်တွေကလွတ်တော်ကိုယ်စားလှယ်တွေကအဲ့ဒါတွေကိုဟိုနေပြီးတော့ဆွေးနွေးပြီးတော့အဲ့ဒါတွေကိုလုံးမလားလို့အဲ့လိုမျိုးကျွန်တော်တို့ဟိုယူဆတာတော့ဆိုတော့ကျွန်တော်တို့သတင်းမီဒီယာဥပဒေအခုဟိုမူကျန်းဆိုတဲ့အကျန်းပေါ့နော်အဲ့ဒီဟာမှာတော့အဲ့ပုံနှိပ်နဲ့ထုတ်ဝေတဲ့အပိုင်းကကျွန်တော်တို့ကဟိုထုတ်ထားပြီးသားဖြစ်သွားပြီပေါ့နော်
အဲ့တော့အခုဒီဟိုလွတ်တော်အတီးပြုတ်ပြီးသားဒါပုံနှိပ်နဲ့ထုတ်ဝေရေဥပဒေမူကျန်းကိုပြန်လဲပြီးတော့ဆွေးနွေးဖို့အလားအလာရှိတယ်လို့ယူဆသေးလားတကယ်လို့များပြန်လဲဆွေးနွေးဖြစ်မယ်ဆိုလို့ရှိရင်ဟိုဘာဒီများလိုလားချက်တွေရှိတယ်လဲခင်ဗ
ျဟုတ်ကဲ့ပြန်လဲဆွေးနွေးဖို့အလားအလာတော့ရှိတယ်လို့ကျွန်တော်ထင်ပါတယ်ဟိုအမျိုးသားလွတ်တော်မှာဟိုဆွေးနွေးလိုက်မယ်သို့မဟုတ်မျိုးသားလွတ်တော်ကပြန်ပြီးတော့ပြည်သူလွတ်တော်ပြန်ချပေးတာမျိုးလည်းဖြစ်နိုင်တယ်ဆိုတော့ပြန်ဆွေးနွေးမယ်လို့ထင်တယ်နောက်သူတို့ဘက်ကလည်းဟိုအခုဟိုမြန်မာဖန်ဂျာနယ်လေးကွန်ရက်တို့လိုမျိုးဂျာနယ်စင်းကောင်စီတို့လိုမျိုးဟိုသတင်းစာဆရာဖွဲ့စည်းတွေကိုဘာတွေလူလာတယ်ဆိုတဲ့ဟာတွေကိုလွတ်တော်ပေးဖို့လိုတယ်လို့ဟိုတယောက်ချင်းမှပြောရတယ်ဆိုတော့ဒီဟာတွေကကျွန်တော်တို့ဒီချိန်မှာအဲ့ဒီအချက်လက်တွေကိုကျွန်တော်ထပ်ပြီးတော့ဟိုထပ်ပေးပါမယ်ဂျာနယ်စင်းကောင်စီကလည်းပြီးခဲ့တဲ့သတင်းတစ်ပတ်လောက်တည်းကအဲ့လိုရှင်းပြတဲ့အချက်လက်တွေစာတွေအားလုံးကိုအစုံလိုက်လုပ်ပြီးတော့ကော်မတီတွေကိုပေးပို့လာပြီးပါပြီလွတ်တော်ဥက္ကဋ္ဌတွေလည်းပေးပို့လာပြီဟုတ
်မြန်မာစာနယ်ဇင်းကောင်စီနဲ့သတင်းမီဒီယာကွန်ရဲ့အဖွဲ့ဝင်ဦးမြင့်ကျော်ကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ